ယုံကြည်သူတိုင်းအတွက်ဘုရားခင်အလိုတော်ရှိသောအသက်ရှင်ခြင်းနည်းလမ်းကိုဆက်ပြီးတော့လေ့လာကြပါစို့။အေဖက်အခိုင်5အငယ်15ကနေ18ကြားမှာယုံကြည်သူတိုင်းပညာတရား၌ကျင်လည်ရမယ့်သူတွေဖြစ်ကြောင်းအတိအလင်းဖော်ပြထားပါတယ်။အေဖက်အခိုင်5အငယ်15ကနေ18အထိကိုကျွန်တော်ဖတ်ပြပါမယ်။ထို့ကြောင့်ပညာမဲ့ကဲ့သို့မဟုတ်ပညာရှိကဲ့သို့စိတ်စိတ်မြင့်မြင့်ကျင့်ဆောင်မိအကြောင်းတတိပြုကြလော့။ယခုနေ့ရက်ကာလတို့သည်ဆိုးရောက်သောကြောင့်ကာလအချိန်ကိုရွေးနှုတ်ကြလော့ထို့ကြောင့်တတိမရှိသောသူမဖြစ်တခင်ဖရာ၏အလိုတော်ရှိရာကိုပိုင်းခြား၍သိသောသူဖြစ်ကြလော့လို့အာတိအလင်းပြောထားပါတယ်တမာကျမ်းစာထဲကပညာမဲ့နဲ့ပညာရှိဆိုတာဘယ်သူတွေလဲတမာကျမ်းစာထဲကပညာမဲ့ဆိုတာမှန်သောဖရာကိုညင်းပယ်တဲ့သူကိုဆိုလိုပြီးပညာရှိဆိုတာမှန်သောဖရာကိုယုံကြည်ပြီးစကားတော်ကိုနာခံတဲ့သူတို့ကိုဆိုလိုခြင်းဖြစ်ပါတယ်။စာလံကျမ်းနဲ့တုတ်တန်ကျမ်းတွေမှာဖော်ပြထားတဲ့ပညာမဲ့လူတို့ရဲ့ဇယိုက်လက္ခဏာအချို့ကိုကြည့်ကြပါစို့။စာလံနံပါတ်14အငယ်1မှာဖရာသခင်မရှိဟုမိုက်သောသူသည်ထင်တတ်၏လို့ဖော်ပြထားပါတယ်။လူဟာဖရာမရှိဘဲမနေတတ်တဲ့ပုံကူဖြစ်တယ်။ဖယားတကယ်မရှိပါဘူးလို့ပြောတဲ့သူဟာလည်းပဲတကယ်တော့တခုခုကိုကိုးကွယ်နေကြပါတယ်။ဒါကြောင့်လူတို့ကိုကျွန်တော်တို့မေးရမယ့်မေးခွန်းကတော့ဖယားတကယ်ကိုကိုးကွယ်သလားဆိုတာထက်ဘယ်ဖယားကိုကိုးကွယ်တယ်လဲဆိုတဲ့မေးခွန်းပါပဲ။လူတိုင်းတခုခုကိုကိုးကွယ်ကြပါတယ်။မှန်သောဖယားကိုညှင်းပယ်သောသူဟာကိုယ့်ကိုယ်ကိုကိုးကွယ်တဲ့သူဖြစ်လာတယ်။တုတ်တန်အခိုင်း7အငယ်15မှာမိုက်သောသူသည်မိမိပြုသောအမှုကိုမှန်သည်ဟုထင်တတ်၏လို့အတိအလင်းဖော်ပြထားပါတယ်။ကိုပြုတဲ့အမှုကိုကိုယ်တိုင်အမှန်အမှန်ဆုံးဖြတ်တဲ့သူဟာကိုယ့်ကိုယ်ကိုဖျားလို့ပြီးတော့ကိုယ့်ကိုယ်ကိုကိုးကွယ်နေတဲ့သူဖြစ်ပါတယ်။ကိုယ့်ကိုယ်ကိုကိုးကွယ်နေတဲ့သူဟာအပြစ်ကိုမတီမဲ့မြင်ပြုတတ်ကြောင်းတုတ်တန်အခိုင်း14အငယ်6မှာအခုလိုဖော်ပြထားပါတယ်။မိုက်သောသူတို့သည်ဒုစရိုက်အပြစ်ကိုမထီလေးစားပြုကြ၏လို့ဖော်ပြထားပါတယ်။ဒုစရိုက်အပြစ်ကိုမထီမဲ့မြင်ပြုတဲ့သူဟာမိုက်မဲတဲ့သူဖြစ်တဲ့အတိုင်းမိုက်မဲတဲ့အရာကိုပဲတွင်တင်တတ်တဲ့အကြောင်းတုတ်တန်အခိုင်း15အငယ်1မှာအခုလိုဖော်ပြထားပါတယ်။မိုက်သောသူတို့၏နှကမ်းမှုကမိုက်သောအရာကိုတွန်းလောင်းတတ်၏တုတ်တန်အခိုင်း16အငယ်22မှာလဲမိုက်သောသူဤတွင်တင်ခြင်းကမိုက်ခြင်းဖြစ်၏လို့အတိအလင်းဖော်ပြထားပါတယ်မှန်သောဖျားကိုညှင်းပယ်သောသူဟာကိုယ့်ကိုယ်ကိုကိုးကွယ်တဲ့သူဖြစ်လာတယ်ကိုယ့်ကိုယ်ကိုကိုးကွယ်တဲ့သူဟာဒုစရိုက်အပြစ်ကိုမထီမဲ့မြင်ပြုတဲ့သူဖြစ်လာပြီးကိုယ့်ကိုယ်ကိုအမင်္ဂလာဖြစ်စေတဲ့အပြင်မိုက်မဲတဲ့သူ့ရဲ့အယူဝါဒကိုသူ့ရဲ့သားသမီးများမိသားစုလောက်ဖော်ကင်ဘက်နဲ့အခြားသူတို့ကိုတွင်တင်ခြင်းဖြင့်အချားသူတို့ကိုလည်းအမင်္ဂလာဖြစ်စေတဲ့သူဖြစ်လာပါတယ်။တုတ်တန်အခိုင်းတက်အငယ်ခုနှစ်မှာထာဝရဖခင်ကိုကြောက်ရွံ့သောသဘောသည်ပညာဤအချုပ်အခြာဖြစ်၏။လူမိုက်တို့သည်ပညာနှင့်ဥပဒိတကိုမတီမဲ့မြင်ပြုတတ်ကြ၏လို့အတိအလင်းဖော်ပြထားပါတယ်။တုတ်တန်ကျမ်းထဲကပညာဆိုတာဖခင်တစ်ခက်နှုတ်ကပတ်တရားတော်တမန်ကျမ်းစာကိုဆိုလိုခြင်းဖြစ်ပါတယ်။တမာကျမ်းထဲကဖယားသခင်နှုတ်ကပတ်တရားတော်ကိုယုံကြည်ပြီးနာခံတဲ့သူတိုင်းဟာပညာရှိဖြစ်ကြပါတယ်။ပညာမဲ့ကတော့ဖယားသခင်နှုတ်ကပတ်တရားတော်ကိုညှင်းပယ်တတ်ပါတယ်။ပညာတည်းဟူသောဖယားသခင်နှုတ်ကပတ်တရားတော်ကိုညှင်းပယ်သောသူရဲ့ဘဝအဆုံးသတ်ခြင်းဟာအမင်္ဂလာဖြစ်ပါတယ်။ပညာကိုညှင်းပယ်သောကြောင့်ပညာမဲ့သိကြရကြောင်းတုတ်တန်အခိုင်း30အငယ်27မှာအတိအလင်းပြောထားပါတယ်။တုတ်တန်အခိုင်းတက်အငယ်22ကနေ32အထိကိုလည်းဖတ်ကြည့်ပါမှန်သောဖယားကိုယုံကြည်ပြီးစကားတော်ကိုနာခံသောပညာရှိများဟာဖယားသခင်၏လက်တော်၌ရှိကြ၏လို့ဒေသနာကျမ်းအခိုင်း9အငယ်1မှာအတိအလင်းပြောထားပါတယ်ဖယားသခင်စကားတော်ကိုနားထောင်တဲ့ပညာရှိဟာလုံခြုံစွာနေရ၍ဘေးကိုမကြောက်ဘဲငြိမ်ဝတ်စွာနေရတဲ့အကြောင်းတုတ်တန်အခိုင်းတက်အငယ်33မှာအတိအလင်းပြောထားပါတယ်ပညာမဲ့ကြတော့မှန်သောဖယားကိုညှင်းပယ်တဲ့အတွက်လောကီစည်းစိမ်ဂုံတိုက်ခါအာနာတွေကိုဘလောက်ပဲရှိရှိစစ်မှန်တဲ့ငြိမ်သက်ခြင်းဝမ်းမြောက်ခြင်းတွေသူ့မှာမရှိဘူး။နောင်ဘဝစိတ်ချမှုလည်းမရှိဘူး။ပညာမဲ့အတွက်ပညာမဲ့အမင်္ဂလာဘဝကနေလွတ်မြောက်နိုင်တဲ့တစ်ခုနီးသောလမ်းမှာမ မှန်သောပညာကိုရရှိဖို့ဖြစ်ပါတယ်။မှန်သောပညာကိုဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာအားဖြင့်သာရရှိနိုင်ပါတယ်။မှန်သောပညာကစစ်မှန်သောဖယားသခင်နှင့်တိကျွမ်းနိုင်သောပညာကိုပေးပါတယ်။တမန်ကျမ်းထဲကပညာဆိုတဲ့အနက်ကိုထပ်ပြီးတော့ရှင်းပြပါမယ်။ရှေးခေတ် Greek လူမျိုးတွေကလူတို့ရဲ့အုံနောက်နဲ့ရှာဖွေတွေ့ရှိထားတဲ့ပညာဗဟုသုတသို့မဟုတ်လူတို့ရဲ့အုံနောက်နဲ့တွေးခေါ်ယူဆထားတဲ့သီအိုရီများကိုပညာလို့ခေါ်ဆိုကြပါတယ်။တမန်ကျမ်းထဲကပညာဆိုတာအဲ့ဒါတွေကိုပြောနေတာမဟုတ်ဘူး။ Greek လူမျိုးတွေရဲ့အသိပညာဗဟုသုတတွေးခေါ်ယူဆချက်များဟာလူတို့အမြင်မှာဘလောက်ပဲကောင်းကောင်းလူတို့ရဲ့အသက်ကိုမပြောင်းလဲစေနိုင်ပါဘူး။တမကျမ်းစာမှာပြောထားတဲ့ပညာဆိုတာလူတို့ရဲ့အသက်တာကိုပြောင်းလဲစေနိုင်တဲ့တမတရားတည်းဟူသောဖယားသခင်နှုတ်ကပတ်တော်တမကျမ်းစာကိုဆိုလိုပါတယ်။ဖယားသခင်နှုတ်ကပတ်တော်တမကျမ်းစာရဲ့သက်သေခံချက်ကိုယုံကြည်လက်ခံတဲ့သူဟာဖယားသခင်နဲ့တိကျွမ်းတဲ့သူဖြစ်ပြီးအတွေ့အခေါ်ပြောင်းလဲသွားယုံမကအသက်တာတစ်ခုလုံးပြောင်းလဲသွားပါတယ်။အကျင့်စရိုက်ပါပြောင်းလဲသွားပါတယ်။မှန်သောဖယားကိုညှင်းပယ်ရာကနေမှန်သောဖယားကိုယုံကြည်လက်ခံလာတယ်။မိမိကိုမိမိကိုးကွယ်ရာကနေဖယားသခင်ကိုကိုးကွယ်လာတယ်။ဒုစရိုက်အပြစ်ကိုမထီမဲ့မြင်ပြုရာကနေကိုယ့်အပြစ်ကိုဝန်ချတောင်းပန်တဲ့သူဖြစ်လာတယ်။မာယွန်းသောမိမိအယူဝါဒကြောင့်အခြားသူတို့ကိုအမင်္ဂလာဖြစ်စေရာကနေတမာတရားကိုဟောပြောတတ်သိခံခြင်းဖြင့်အခြားသူတို့ကိုမင်္ဂလာဖြစ်စေတဲ့သူဖြစ်လာပါတယ်။ယုံကြည်သူတိုင်းဟာပညာမဲ့လူမိုက်ဘဝကနေခရစ်တော်အားဖြင့်ပညာရှိဖြစ်လာကြပါတယ်။ယုံကြည်သူတိုင်းယေရှုခရစ်တော်ကိုယုံကြည်လက်ခံတဲ့အချိန်မှာယေရှုခရစ်တော်၌ပညာရှိဖြစ်လာကြပါတယ်။ယုံကြည်ပြီးတဲ့နောက်တပြေးပြေးပညာရှိဖြစ်လာကြတာမဟုတ်ဘူး။ယုံကြည်တာနဲ့ဖယားသခင်ပညာဟာယုံကြည်သူတိုင်းအတွက်ဖြစ်လာပါတယ်။လက်တွေ့အသုံးပြုခြင်းကတော့ယုံကြည်သူနဲ့ဆိုင်ပါတယ်။အဖက်အခိုင်းတက်အငယ်ခုနှစ်မှာယုံကြည်သူတိုင်းယုံကြည်တဲ့အချိန်မှာဖယားသခင်ပညာကိုအပြည့်အဝရရှိကြောင်းပြောထားပါတယ်။တစ်ကောအခိုင်းတက်အငယ်30မှာလည်းယုံကြည်သူတို့ဟာယေရှုကိုယုံကြည်လက်ခံပြီးကယ်တင်ခြင်းရရှိတဲ့အချိန်မှာကယ်တင်ခြင်းစုစည်းစုအဖြစ်ပညာမှဆ၍ဖြောင့်မတ်ခြင်းတန့်ရှင်းခြင်းရရှိကြကြောင်းအတိအလင်းဖော်ပြထားပါတယ်။ကိုလိုသဲအခိုင်း2အငယ်30မှာယေရှုခရစ်ကိုယားသောသူတိုင်းထိုသခင်၌သင်တို့သည်စုံလင်ခြင်းရှိကြ၏လို့အတိအလင်းပြောထားပါတယ်။အဲ့ဒီတော့ယုံကြည်သူတိုင်းကယ်တင်ခြင်းရရှိတာနဲ့ပညာမှဆ၍ဖြောင့်မတ်ခြင်းတန့်ရှင်းခြင်းကိုခရစ်တော်၌ရရှိကြပါတယ်။ပညာကိုမရဘဲကယ်တင်ခြင်းမရနိုင်ပါဘူး။ဖြောင့်မတ်ခြင်းမရဘဲကယ်တင်ခြင်းမရနိုင်ဘူး။တန့်ရှင်းခြင်းမရဘဲကယ်တင်ခြင်းမရနိုင်ဘူး။အဲ့ဒီတော့အဖက်အခိုင်းငါအငယ်15မှာပေါလုကယုံကြည်သူတို့ကိုပညာမဲ့ခဲ့သူမဟုတ်ပညာရှိခဲ့သူစိတ်စိတ်မြင့်မြင့်ကျင့်ဆောင်မိအကြောင်းတတိပြုကြလောလို့ဆိုရမှာမရရှိသေးတဲ့ပညာကိုရရှိအောင်စ조사ကျင့်ကြံအားထုတ်ဖို့ပြောနေတာမဟုတ်ဘူးခရစ်တော်၌အပြည့်အဝရရှိပြီးပြီဖြစ်တဲ့ပညာတရားကိုနေ့စဉ်အသက်တာမှာလက်တွေ့ကျင့်သုံးဖို့ပြောနေတာဖြစ်ပါတယ်ဖယားသခင်ကယုံကြည်သူတိုင်းကိုယေရှုခရစ်၌ပညာအပြည့်အဝပေးထားပြီဖြစ်တဲ့အတွက်အဲ့ဒါကိုမသိခြင်းရောက်ဆောင်မနေပါနဲ့လက်တွေ့အသုံးချပါလို့တတိပေးနေတာဖြစ်ပါတယ်။ယုံကြည်သူဟာပညာမဲ့ကဲ့သို့ဖြစ်နိုင်သလား။အဖြေကတော့ဖြစ်နိုင်ပါတယ်။ယုံကြည်သူဟာအပြည့်လုတ်ခြင်းဖြင့်ပညာမဲ့လုတ်နိုင်ပါတယ်။ယုံကြည်သူကပညာမဲ့လုတ်နိုင်တဲ့နည်းလမ်းအချို့ကိုဖော်ပြရမယ်ဆိုရင်နံပါတ်1တမာကျမ်းစာကိုနားမထောင်ခြင်းဖြင့်ပညာမဲ့လုံနိုင်ပါတယ်။ဂါလာတိမြို့မှာရှိတဲ့ယုံကြည်သူတို့ဟာတမာကျမ်းစာကိုနားထောင်မဲ့အစားမာယွန်းနဲ့သူတို့ရဲ့နောက်ကိုလိုက်ကြတယ်။ဒါကြောင့်ပေါလုကသူတို့ကိုဂါလာတိအခိုင်း3အငယ်1မှာအခုလိုဆုံးမထားပါတယ်။ပညာမဲ့ဂါလာတိလူတို့လဝကတိုင်မှာအသေးခံတော်မူသောယေရှုခရစ်ကိုသင်တို့မျက်မှောက်၌ထင်ရှားစွာပြပီးသည်ဖြစ်၍တမာတရားကိုနားမထောင်စေခြင်းဟာသင်တို့ကိုအဘယ်သူပြုစားသနည်းနံပါတ်1မာယွန်းသောအရာကိုတတ်မှတ်ခြင်းဖြင့်ပညာမဲ့လုံနိုင်ပါれတတိအခိုင်း6အငယ်6ကနေ30ကြားမှာရောင်ရဲသောစိတ်ပါလျင်ဖျားဝတ်၌မွေ့လျော်ခြင်းသည်ကြီးစွာသောအကျိုးစီးပွားမှန်၏အကြောင်းမူကားငါတို့သည်ဤလောကထဲသို့အဘယ်အရာမျှမပါဘဲလာသည်ဖြစ်၍ ထွက်သွားလျင်လဲအဘဲအရာကိုမျှယူ၍မသွားနိုင်ဟုထင်ရှားလျက်ရှိ၏။သို့ဖြစ်၍စားရန်ဝတ်ရန်ရှိသည်မျှနှင့်ရောင်းရဲလျက်နေကြကုန်အံ့ငွေရတတ်ခြင်းဟာအလိုရှိသောသူတို့သည်အပြစ်သွေးဆောင်ခြင်းဖမ်းမိခြင်းမိုက်မဲဖျက်ဆီးတတ်သောတတ်မှတ်ခြင်းများတဲ့သို့ကြရောက်တတ်ကြ၏။ထို့သို့သောအားဖြင့်လူတို့သည်အကျိုးနည်းခြင်းပျက်စီးခြင်း၌နစ်မွန်းတတ်ကြ၏။အကြောင်းမူကားငွေကိုတတ်မှတ်ခြင်းသည်မကောင်းသောအမှုအပေါင်းတို့တွင်မူလအမြစ်ဖြစ်သည်။လူအချို့တို့သည်ငွေကိုတတ်မှတ်သောကြောင့်ယုံကြည်ခြင်းတရားလမ်းမှလွဲသွား၍ပူပန်ခြင်းဝေဒနာများနှင့်ကိုကိုကိုထုတ်ချင်းခတ်အောင်ထိုးကြပြီလို့အတိအလင်းဖော်ပြထားပါတယ်။နံပါတ်3ယုံကြည်သူဟာမှားသောအရာကိုပြုတ်ခြင်းဖြင့်ပညာမဲ့လုံနိုင်တယ်။ယာကုပ်အခိုင်း3အငယ်73ကနေ18ကြားမှာသင်တို့တွင်အတက်အလိမ္မာနှင့်ပြည့်စုံသောပညာရှိတစ်စုံတစ်ယောက်ရှိလျင်ထိုသူသည်ပညာဤနုညံ့တိမ်မွင့်ခြင်းနှင့်တကွကောင်းမြတ်သောကြင်ကြံပြုတ်မှုခြင်းအပြင်မိမိအမှုတို့ကိုပြပါစေ။သို့မဟုတ်သင်တို့စိတ်ထဲမှာခါစွာသောဂုံပြန်ခြင်းရန်တွေ့ခြင်းရှိလျင်တမာတရားကိုမှုတာဖြင့်ဆံ၍မဝါကြွားကြနှင့်။ထို့သို့သောပညာသည်အထက်မှတက်ရောက်သောပညာမဟုတ်မိကြီးပညာဇာတိပကတိပညာနတ်ဆိုးပညာဖြစ်၏။အကြောင်းမူကားဂုံပြန်ခြင်းရန်တွေ့ခြင်းရှိလျင်မငြိမ်မဝုတ်ယုံရင်ခတ်ခြင်းစိုးညစ်စွာပြုတ်ခြင်းအမျိုးမျိုးရှိတတ်၏။အတ္တမတည့်ရောက်သောပညာမူကားရှေးဥစွာစင်ကြဤထိုမှတပါအသက်အတက်နေတတ်ဤပြင်းညင်းသောတဘောရှိဤသွေးဆောင်လွယ်ဤဂယုဏနှင့်၎င်းကောင်းကျိုးနှင့်၎င်းပြည့်စုံဤလစ်လှူသောစိတ်ရှိဤလှုပ်ဝက်ခြင်းနှင့်ကင်းစင်ဤလို့အာတိအလင်းဖော်ပြထားပါသည်ယုံကြည်သူဟာခရစ်တော်၌ပညာရှိဖြစ်လျက်နှင့်မယုံကြည်သူတွေလိုပဲပညာမဲ့ကဲ့သို့နေသင့်သလားဖယားသခင်သားဖြစ်လျက်နဲ့ဖယားသခင်ကိုစန့်ကျင်ပုံကံတဲ့စာရမဏတ်ရဲ့သားလိုပဲဖယားသခင်အလိုတော်များကိုမသိခြင်းအောင်ဆောင်ပြော့မိုက်မဲစွာနေသင့်သလားယုံကြည်သူတိုင်းအပြစ်တရားနဲ့ဆိုင်သောအရာမှာပညာမဲ့ဖြစ်ကြဖို့ယောမအခိုင်း16အငယ်19မှာတိုက်တွန်းနှိုးဆော်ထားပါတယ်အဲ့ဒီတော့အပြစ်ကိုလဲ့လာစူးစမ်းခြင်းစမ်းသပ်ကြည့်ခြင်းမလုပ်ပါနဲ့အပြစ်နဲ့ဆိုင်သောအရာမှာကြွန့်ကျင်လိမ္မာသောသူမဖြစ်ပါနဲ့တမာတရားအတွက်အချိန်မပေးနိုင်ဘဲနဲ့ကာယပိုင်းဆိုင်ရာမှာတော့အမြဲတမ်းအစင်သင့်ဖြစ်နေသလားဘုရားသခင်အလိုတော်ကိုဆောင်ဖို့ကိုယ့်ကိုယ်ကိုဆုံးမပါလစ်ကျင့်ပါဒီလောကမှာကျွန်တော်တို့အသက်ရှင်ရမယ့်အချိန်ကာလဟာကန့်သတ်ချက်ရှိတယ်အချိန်ကိုအကျိုးရှိစွာဘုန်းတော်ထင်ရှားဖို့အသုံးပြုပါယုံကြည်သူတိုင်းခရစ်တော်၌ပညာရှိဖြစ်ကြတဲ့အတိုင်းနှုတ်ကပတ်တော်ကိုနာခံပြီးနေ့တိုင်းအသက်ရှင်ကြပါစို့လို့နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။